ိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အစီပိုင်းတချိလိမြို့နေမိုင်းရက်ွက်6ခုလောက်ကရေကြီးရေလျှံမှုဖြစ်ပြီးတော့စာတမ်းကြောင်းတို့ယာယီပိတ်ထားတယ်လို့သိရပါတယ်။ရေဘေးဒုက္ခသည်အရေးတက်ကလည်းထောင်ထဲချီရှိနေပါတယ်။မတ်တင်ကြီးထိုက်ခပြောပြပါမယ်ခင်ဗျာ
။မိုးသည်ထန်စွာရွာသွန်းပြီးတောင်ချိုင်းနယ်အတူထိုင်းမြန်မာနယ်စပ်မေဆန်6ရေမြင့်တလာမှုကြောင့်တချိလိမြို့အနေပိုင်းဖြစ်တဲ့မကာဟိုခန်းရက်ွက်၊မေကောင်ရက်ွက်၊တန်လော့ရက်ွက်၊စန်ဆိုင်ကရက်ွက်ဆန်ဆိုင်ခရက်ွက်နဲ့ပုံးထိန်ရက်ွက်6ခုလောက်ကရေကြီးရေလျှံမှုဖြစ်ပြီးထောင်နဲ့ချီတဲ့မြို့ကန်တွေရေပိတ်ကျုံနေရတယ်လို့လူမှုကူညီရေးအသင်းရဲ့ရက်ွက်အုပ်ချုပ်ရေးမှုက PAO ကိုပြောပါတယ်။ဩဂုတ်လ13ရက်ညပိုင်းကရေစတင်မြင့်တက်လာပြီးဩဂုတ်လ14ရက်နေ့ကင်းပိုင်းအထိရေပြန်မချသေးဘူးလို့မြစ်တာရှင်လူမှုကူညီရေးအသင်းက PAO ကိုပြောပါတယ
်။လက်ရှိအချိန်ကတော့ရေကဆက်လက်ပြီးတော့တက်နေတော့ပေါ့နော်။အမနက်ကင်းကပုံများလာတာပေါ့မင်းညနေပြီးတော့ဆက်ပြီးတက်တော့တက်တာပေါ့နော်မင်းညနေမိုးအပြင်းထန်ရွာပြီးတော့ဒီတက်တယ်ရက်ွက်၅ရက်ွက်လောက်ပေါ့နော်ဒါတော့ပုံစုံမကောက်ခဲဆန်ဆိုင်မေခေါင်အဲ့ဒီရက်ွက်တွေမှာဒီဒီကြီးရေချန်ဖြစ်ကြတာပေါ့ကျောင်းနေကတော့ဒါတော့ကျောင်းတစ်ကျောင်းတော့မကောက်ခန်းနဲ့တစ်ဆက်တည်းဖြစ်နေတာတော်မယ်ဒါတော့ကျောင်းတော့ပိတ်ထားတယ်မိသားစု
ရည်ကြီးနေတဲ့တာလော့ရက်ွက်ဆန်ဆိုင်ကနဲ့တချို့ရက်ွက်မှာတော့စာတင်ကြောင်းကြီးယာယီပိတ်ထားရတယ်လို့ရက်ွက်အုပ်ချုပ်ရေးမှုနဲ့လူမှုကူညီရေးအသင်းကပြောပါတယ်။ဆန်ဆိုင်ကရက်ွက်မှာတော့ပြောင်းရွှေ့ရတဲ့အခြေအနေမရှိသေးပေမဲ့မကာဟိုခန့်ရက်ွက်ဖက်မှာတော့ပြောင်းရွှေ့နေကြပြီလို့ဆန်ဆိုင်ကရက်ွက်အုပ်ချုပ်ရေးမှုကပြောပါတယ
်။ကျွန်တော်တို့ဆန်ဆိုင်ကျောင်းတော့ပိတ်တယ်။အထက်ကဆန်ဆိုင်ကျောင်းတော့ပိတ်ထားတယ်။အဲဒီဆိုလမ်းတစ်လျှောက်ပေါ်တော့တွားလို့မရဘူးတော့ကားတွေတော့ဖြတ်ဖြတ်လို့တွားရလာလာလို့မရဘူး။အကုန်လုံးဒီလေစစ်ဆိုင်ခါောမကောက်ခမောဝန်ကောတာလောဒီလိုရပ်တော့အဲ့လိုကြည့်မှုဟုတ်ဘူးတကယ်မကောက်ခရက်ပဲတော့အခုကျောင်းရှိနေတယ်